ဟုတ်ကဲ့နိုင်ငံရေးကျင်းသားအတိတ်ပဲဖွင့်ဆိုချက်ပေါ်ပေါက်ရေးအမြန်ဆုံးလုံဆောင်ပေးဖို့ဆိုပြီးတော့ဥထွန်းကြည်တို့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ FPPS နဲ့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP တို့ကဒေါအောင်ဆန်းစုကြည်ကိုမြစ်တရက်ခံတိုက်တွန်းတယ်လို့သိရပါတယ်ဆိုတော့လေဟိုဘာကြောင့်လဲဆိုတာသိပြရစေရှင့
်ဒီနိုင်ငံရေးကျင်းသားအတိတ်ပဲဒါကလည်းဖွင့်ဆိုချက်အမြန်ဆုံးဖြစ်တော့ပေါ်ပေါက်လာဖို့အတွက်ကိုကျွန်တော်တို့နှစ်ဖွဲ့ပူးပေါင်းပြီးကြိုးစားတဲ့သဘောမျိုးပါအလွန်ပြားမအရေးကြီးပါတယ်ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကကျွန်တော်တို့နိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးစီးပွားဖြစ်ဆုံးပေါ်ပေါက်ဖို့ပဲအဒီအဓိကဦးစားပေးတာပါအဲ့ဒီအတွက်ကိုပဲမျက်နှာမူတာပါနော်အဒီအဓိကတော့အခွင့်အရေးနဲ့အမြင့်လင့်ချက်ကိုအဓိကထားတာမဟုတ်ပါဘူးကိုယ်သက်သာအတွက်ပါအဲ့ဒီအတွက်ကြောင့်မလို့ကိစ္စဆက်အစိုးရဒီလက်ထက်ဒီမှာနိုင်ငံရေးကျဉ်းသားဝေါ်တာဒီဖွင့်ဆိုချက်ဆိုတာလုံးဝမရှိခဲ့ပါဘူးအခုကတော့နိုင်ငံရေးကျဉ်းသားအသေးပြဖွင့်ဆိုချက်ဒီဖြစ်ဆုံးပေါ်ပေါက်ချင်းအားဖြင့်နော်အဲ့ဒီနိုင်ငံကြီးသားတွေကအတိတ်တုန်းကအနစ်နာခဲ့တာတွေကိုအသိမပြုဖို့နဲ့သူတို့တွေရဲ့ဘဝပြန်လည်ထူထောင်ရေးဟာအဲ့ဒီယနေ့မရှိမဖြစ်လိုအပ်နေတဲ့အပြစ်ကြောင့်မလို့ဒီနိုင်ငံကြီးသားတွေဖွင့်ဆိုချက်ဖြစ်ဆုံးပေါ်ပေါက်ချင်းအားဖြင့်ဘသူတွေအားတော့နိုင်ငံကြီးအပြစ်မှုတွေနဲ့ထောင်ချခဲ့တယ်နော်အဲ့ဒါအဲ့ဒီလူတွေရဲ့နစ်နာချက်ပြီးအပေါ်မှာဘယ်လိုပြန်လည်ပူဇော်မလဲနော်ဘယ်လိုပြန်လဲထူထောင်မလဲနောက်နောက်များမှာဒီလိုမျိုးအဒီအမဖြစ်ပေါ်အောင်အဲ့ဘယ်လိုအမှန်ကန်ချက်တွေနဲ့အချက်တို့ကဆက်သွားမလဲဆိုတဲ့အပိုင်းတွေနဲ့ပတ်သက်လို့ဒီနေ့ဒီချိန်ဒီမိုဒီအစိုးရတဲ့လက်ထက်မှာတော့ဒီနိုင်ငံကျင်းသားတိပယ်ဖွင့်ဆိုချက်ဆိုတာမရှိမဖြစ်လိုအပ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ထံကိုကျွန်တော်တို့ကနေပြီးတော့ဒီမြစ်တရက်ခံတာဖြစ်ပါတယ
်ဟုတ်ကဲ့အရင်ဦးသိန်းစိန်အစိုးရလက်ထက်မှာလည်းတောင်းဆိုခဲ့တာတွေရှိတယ်အခုတတိပေါ့နော်ဒီနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ကိုတတ်မတ်မှတ်နိုင်သေးရင်ရှေ့ဆက်ပြီးတော့ဘလို့အခြေအနေတွေဖြစ်လာမလဲရှေ့မှာအခက်အခဲတွေဘာတွေများရှိနိုင်မလဲရှင
့်ကျွန်တော်တန်းကြီးအတွက်လက်ရှိအစီတရားအရဆင်တော့မြို့သားပြည်နယ်စစ်မြေကြီးဟာအလွန်တရာမှအရေးကြီးပါတယ်မြို့သားပြည်နယ်စစ်မြေကြီးအတွက်နိုင်ငံရေးအကျဉ်းသားဒီဝါဒအဓိပ္ပာယ်ဆွဆူချက်နိုင်ငံကြီးပြည်သားတွေလောလောဆယ်ထောင်ထဲမှာကထောင်ကျနိုင်ငံကြီးပြည်သားပဲ64ယောက်ရှိတယ်။တရားရုံးမှာရင်ဆိုင်နေရတာကဒီအချုပ်နဲ့134ယောက်ရှိတယ်။အဲ့ဒီအဖြစ်ကြောင့်မလို့ယနေ့အစိုးရစစ်နေနေရတယ်။ဒီအမျိုးသားပြည်နယ်ပြည်ညယူဥတည်နေတဲ့အတွက်ကြောင့်မလို့နိုင်ငံကြီးအချင်းသားဝေါ်တာအတိတ်ပဲဖွင့်ဆိုခြင်းနဲ့အတူနော်နိုင်ငံကြီးအချင်းသားတွေလက်ရှိထောင်ထဲမှာရှိနေခြင်းကကိုအမျိုးသားပြည်နယ်ပြည်ညယူအတွက်အနောက်သွားလို့ကျွန်တော်တို့ကခိုင်ယူပါတယ်။အဲ့ဒီပြောင်းမလို့ယခုလိုအခြေအနေမျိုးမှာနိုင်ငံရေးအကျဉ်းသားအသေးပဲဖွင့်ဆိုချက်နဲ့အတူနိုင်ငံရေးအကျဉ်းသားတွေကိုထောင်ပြီးပြီးမှနော်အများဆုံးပြန်လည်လွှတ်ပြောင်းပေးဖို့အတွက်လည်းကျွန်တော်တို့ကဟန်တယ်ဒီအဓိကဥစားပေးပါတယ်အဲ့ဒီအတွက်ကြောင့်မလို့နိုင်ငံရေးအကျဉ်းသားဝေါ်ရတော်မှာအခုချိန်ထိအသေးပဲဖွင့်ဆိုချက်ကျွန်တော်တို့မပေါ်ပေါက်သေးတဲ့အပေါ်မှာလောလောဆယ်လေထောင်ထဲမှာလည်းနိုင်ငံရေးအကျဉ်းသားမြောင်များစွာရှိနေတဲ့အတွက်ကြောင့်မလို့မျိုးသားပြန်လည်ဆင်းရဲရေးအတွက်တစိ့တစ်ပိုင်းအနေနဲ့ပါဝင်နေတဲ့နိုင်ငံရေးအကျဉ်းသားပြန်ပြီးဒီကိစ္စနော်အခုမျိုးသားပြန်လည်ဆင်းရဲရေးကိုကျွန်တော်တို့ဥတည်နေတဲ့ဒီလက်ရှိအခြေအနေမှာအလွန်တရာမှအရေးကြီးတယ်လို့ခံယူတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးအကျဉ်းသားဒီအသေးပဲဖွင့်ဆိုချက်ကိုဝါရအသေးပဲဖွင့်ဆိုချက်ကိုကျွန်တော်နှစ်ဖက်ပေါင်းပြီးတော့ဒီနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ကိုကျွန်တော်တို့မြေခံရက်ခံတာပါဒါမျိုးသားပြန်လည်ဆင်းရဲရေးအတွက်အလွန်တရာမှအရေးကြီးပါ
ဟုတ်ကဲ့ပြည်ထရေးတူဝင်ကြီးကတော့လွှတ်တော်မှာဖြေသွားပါတယ်ဒီနိုင်ငံရေးကျင်းသားဆိုတဲ့စကားရက်ကိုအတိတ်ပဲဖွင့်ဆိုထားတာမရှိဘူးမြန်မာအပြည်ထံမှာဆိုပြီးတော့ပြောထားတာရှိတော့ဦးထွန်းကြီးတို့အနေနဲ့ကရောဒီနိုင်ငံရေးအကျဉ်းသားဆိုတဲ့အတိတ်ပဲကိုဦးထွန်းကြီးတို့ကဘယ်လိုများသတ်မှတ်ပါလဲရှင
့်ဒီလိုပါကျွန်တော်ကတော့ရိုးရှင်းရှင်းပါပဲဗျာကျွန်တော်တို့ဒီနိုင်ငံရေးရည်ရွယ်ချက်တွေဖန်ဆီးတယ်ထိမ့်သိမ့်တယ်နော်စစ်ကြောရေးစခန်းပို့တယ်ပြည်ထောင်စုမှာကျွန်တော်တို့ကရုံးတယ်နေနော်နိုင်ငံရေးပုံမှန်လည်းပဲနော်ဖမ်းတာလည်းသူတို့ပဲဗျာတရားစွဲဆိုတင်တာလည်းသူတို့ပဲထောင်ကြတာလည်းသူတို့ပဲအဲ့ဒီအတွက်ကြောင့်မလို့နိုင်ငံရေးအခြေရှိရှိနေနော်ဖမ်းဆီးသိမ်းသိမ်းထောင်ပေးအကျဉ်းချတဲ့မိသူကမဆိုကျွန်တော်တို့ကတော့နိုင်ငံရေးပြည်သားပြည်ကျွန်တော်တို့အသိမှတ်ပြုပါတယ
်ဟုတ်ကဲ့ပါ
အဓိကတော့ကျွန်တော်တို့ကဖြစ်စဉ်ဖြစ်ရပ်ကိုပဲကျွန်တော်တို့ကအဓိကထားပြီးတော့ကျွန်တော်တို့ကအဲ့ဒါသုံးသပ်ပြီးကျွန်တော်ပြောခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဒီနိုင်ငံရေးအကျဉ်းသားတွေလူမျိုးရေးအတွက်ကိုရဥထွန်းကြည်တို့အဖွဲ့အနေနဲ့အခုဗားရီများဆောင်ရွက်နေတာတွေရောရှိပါလဲရှင
့်ဒီလိုပါကျွန်တော်တို့အဖွဲ့ရဲ့အတိမယူမှန်းချက်ကနိုင်ငံရေးအကျဉ်းသားအလုံးချင်းချင်းမရှိလူမျိုးရေးဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံရေးအကျဉ်းသားတွေအလုံးချင်းချင်းမရှိလူမျိုးရေးအတွက်ကိုကျွန်တော်တို့အဖွဲ့ရဲ့ APP နိုင်ငံကျင်းသားများပုံရိပ်ဆောင်ရှောက်ရေးအသင်းနဲ့အတူပေါ့ကျွန်တော်တို့နိုင်ငံကျင်းသားအရေးကိုစနေတမစနေမတာအလုပ်လုပ်နေတဲ့ဒီအဖွဲ့အစည်းတွေနဲ့အားလုံးပူးပေါင်းပြီးတော့နိုင်ငံကျင်းသားအားလုံးချင်းမရှိအမြဲတမ်းလုံမြောက်ရေးအတွက်ကိုကျွန်တော်တို့ဥပဒေပေါင်းတွေးရနေပြီးတော့ငင်းညာစွာကျွန်တော်တို့တိုက်တွန်းတောင်းဆိုကျွန်တော်အကြံပြုသွားမှာပါဘာကြောင့်လဲဆိုတော့ဒီနိုင်ငံကျင်းသားတယောက်ရှိနေခြင်းကကထောင်ထဲမှာနိုင်ငံကျင်းသားတဦးရှိနေခြင်းကကအဲ့ဒီညာလာပါပြီဆိုပြီးတော့ကျွန်တော်တို့အလုံးတရားမှလေးစားတဲ့အန်ဒီတောင်တောင်စုကြီးခုနိုင်ကတော့အမှတ်ချက်ပြရတဲ့အတွက်ကြောင့်မလို့အန်ဒီတောင်တောင်စုကြီးခုနိုင်ကလည်းနိုင်ငံကျင်းသားဖြစ်ခဲ့တယ်ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံကြီးဖြစ်စင်မှာနိုင်ငံတော်သမ္မတကြီးဦးထင်းကျော်ကလည်းနိုင်ငံကြီးကျင်းသားပါနိုင်ငံတိုင်းမင်းသားပုဂ္ဂိုလ်တော်ဆန်းစီရတယ်နိုင်ငံကြီးကျင်းသားပါလွတ်တော်ဥက္ကဋ္ဌကြီးကိုလည်းကလည်းနိုင်ငံကြီးကျင်းသားပါအခုပုံပြီးထူးခြားတာကဒီ NLD ကျွန်တော်တို့လွတ်တော်ပုဂ္ဂိုလ်တွေထဲမှာနိုင်ငံကြီးကျင်းသားအပြည့်20ကျော်ပါဝင်နေတာကိုလည်းဒါကထူးခြားဖြစ်စဉ်အနေနဲ့တွေ့ရတဲ့အတွေ့အကြုံမလို့အခုအစိုးရအသေးလက်ထက်မှာနိုင်ငံကြီးကျင်းသားအားလုံးချင်းမျက်မရှိအញ្ញံသူအဲ့ဒါလွတ်မြောက်ရေးဒီအဲ့ဒါရှိအစိုးရဘောမှာအလွန်တရာမှဟောဒီအရေးကြီးပါတယ်လို့လည်းကျွန်တော်တို့ကအဲ့လိုမြင်ပါတယ်အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့အခုလိုဖြစ်ချပေးတာဦးထွန်းကြီးကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်